ဗြိတိန်နိုင်ငံကိုရောက်နေတဲ့မြန်မာသမ္မတရုံးပြည်ထောင်စုဝန်ကြီးဦးအောင်မင်းကိုဗြိတိန်နိုင်ငံရဲ့ဝန်ကြီးဝီလျံဟိတ်ကတွေ့ဆုံပြီးတော့မြန်မာနိုင်ငံအတွင်းမှာဆောင်ရွက်နေတဲ့လူနည်းစုတိုင်းရင်းသားတွေနဲ့ညီညွတ်ဖော်ဆောင်မှုလုပ်ငန်းတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးအပြောင်းလဲတွေအတွက်ဝန်ကြီးဦးအောင်မင်းရဲ့အခမ်းအနားဆောင်ရွက်မှုတွေမှာဆောင်ရွက်မှုတွေအပေါ်မှာချီးကျူးတဲ့အကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဝီလျံဟိတ်ကဧပြီလ16ရက်နေ့ကသူတို့နှစ်ဦးတွေ့ဆုံပြီးနောက်ကြေညာချက်ထုတ်ပါတယ်။ဆွေးနွေးပွဲအတွင်းမှာတော့မြန်မာနိုင်ငံတဲကလက်နက်ကင်တိုင်းလာအဖွဲ့တွေနဲ့ညီညွတ်ရေးဆောင်ရွက်မှုလုပ်ငန်းစဉ်တွေအကြောင်းသူတို့ဆွေးနွေးတယ်လို့ဆိုပြီးတော့ဒီလုပ်ငန်းစဉ်တွေကိုဗြိတိန်ဘက်ကလည်းဘလို့အကူအညီထောက်ပံ့တွေပေးထိုင်မလဲဆိုတာပြန်လည်ဆွေးနွေးခဲ့တဲ့အကြောင်းဗြိတိန်နိုင်ငံရဲ့ယုံကထုတ်ပြန်ပါတယ်။ကချင်ပြည်နယ်အတွင်းမှာလုံးဝပြစ်ခတ်ရပ်ဆဲနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းဖို့လိုအပ်နေတဲ့အခြေအနေတွေနဲ့မကြခင်ကဖြစ်တဲ့မွတ်စလင်စန့်ကျင်ရေးအကြမ်းဖက်မှုတွေနောက်ကွယ်မှာလူမျိုးရေးမုန်းတိမှုတွေကိုကင်တွေဖြေရှင်းဖို့လည်းလိုအပ်ချက်တွေကိုလည်းဆွေးနွေးခဲ့တယ်လို့သိရပါတယ်။နောက်ရခိုင်ပြည်နယ်မှာရှိတဲ့ Ranger လူမှုအတိုင်းဝိုင်းတွေအနေနဲ့နိုင်ငံတကာစံနှုန်းစံတာအတိုင်းနိုင်ငံသားဖြစ်ပိုင်ခွင့်အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မင်းရဲ့အဖွဲ့ကအမေရိကန်ပြည်ထောင်စုကိုတော့ဧပြီလ20ရက်နေ့မှာရောက်ဖို့ရှိပါတယ်။ဧပြီလ21ရက်နေ့မှာနယူးယောက်ကမြန်မာအတိုင်းဝန်နဲ့တွေ့ဆုံမှာဖြစ်ပြီးတော့နယူးယောက်မှာရှိတဲ့ ICG နိုင်ငံတကာပြည်ခမများလေးလာရေးအဖွဲ့ကသမ္မတဦးသိန်းစင်ကိုပေးတဲ့ဆုကိုလည်းကူစားလက်ခံယူမှာဖြစ်ပါတယ်ခင်ဗျာ။